အစိုးရအဖွဲ့ဝင်တွေအစ်စ်မြင့်ထိတ်တန့်အရာရှိကြီးတွေအနေနဲ့လုပ်ငန်းသဘောအရပဲဖြစ်ဖြစ်ခင်မင်မှုအရပဲဖြစ်ဖြစ်ပေးလာတဲ့လက်ဆောင်ကိုလက်မခံဖို့နဲ့ကြက်ငွေ3သိန်းထက်ကျော်ရင်ဒါကိုလက်ပေးလက်ယူတယ်လို့သတ်မှတ်မှာဖြစ်တဲ့အကြောင်းပြည်ထောင်စုအစိုးရအဖွဲ့ယုံကညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့နိုင်ငံတော်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကပြောပါတယ
်အဓိကအပြင်ကျွန်တော်တို့စီးပွားရေးပြည်ပြောင်းလဲမှုလုပ်တဲ့အခါမှာကျွန်တော်တို့ဒီအစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာအကြီးအကဲတွေကိုပြည်တွင်းပြည်ပကော်မတီတွေလုပ်ငန်းရှင်တွေကလာရောက်တွေ့ဆုံဆွေးနွေးတာရှိပါတယ်အဲလိုတွေ့ဆုံဆွေးနွေးပြီးတဲ့အခါမှာသူတို့လာရောက်လည်ပတ်တဲ့အတွက်ကြောင့်မလို့လက်ဆောင်ပစ္စည်းပေးတာတွေလည်းရှိပါတယ်အဲလိုလက်ဆောင်ပစ္စည်းပေးတဲ့အခါမှာတန်ဖိုးကြီးတဲ့ပစ္စည်းတွေပါလာလို့ရှိရင်အထင်မြင်လွန်မားစရာတွေဖြစ်နေတဲ့အတွက်ကြောင့်မလို့ဒေါ်လာ300မြန်မာငွေ3သိန်းနဲ့ပိုတဲ့ပစ္စည်းမျိုးဆိုလက်မခံဖို့နောက်တန်ဖိုးကြီးတဲ့ရွှေငွေပစ္စည်းတွေဆိုရင်လည်းလုံးဝလက်မခံဖို့ဒီလိုဟာမျိုးတွေကိုမူတည်ပြီးတော့မှနောက်မှမိမိရဲ့ဆုံးဖြတ်ကဘလောက်ပဲတမတမကြောက်အောင်လုပ်လို့အဲ့ဒီချိန်တုန်းကတွေ့ဆုံချိန်တုန်းကတန်ဖိုးကြီးမားတဲ့လက်ဆောင်ပစ္စည်းကိုလက်ခံထားလို့ရှိရင်ပြည်သူတွေအနေနဲ့အထင်မှားစရာတွေဖြစ်နေတယ်ကြောင့်မလို့နိုင်ငံတော်သမ္မတကြီးကညွှန်ကြားချက်ထုတ်တာဖြစ်ပါတယ်ဒီအကြီးလိုက်စားမှုတို့လက်ပေးလိုက်လို့တိုက်ဖြတ်မှုနဲ့ပတ်သက်တဲ့ဥပဒေကြောင့်လည်းလုပ်တာနဲ့မဆိုင်ပါဘူးဒါအစိုးရဖွဲ့ဝင်တွေသူတွေယာရုကြည့်ယူထားတဲ့လူတွေအတွက်သတိပြုနိုင်မှုတွေကျွန်တော်ကညွှန်ကြားထားတာဖြစ်ပါတယ
်ဒါပေမဲ့ဝင်ကြီးဌာနတွေအစိုးရထိတ်တန့်ရရှိကြီးတွေအနေနဲ့ကျက်ငွေ3သိန်းထက်ကျော်တဲ့တစိုးလက်ဆောင်တွေကိုလက်ခံရယူခဲ့တဲ့ဆိုရင်ဥပဒေကြောင်းအရဘလို့အေးအေးယူမှုတွေရှိနိုင်မလဲလို့ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကိုမေးကြည့်ပါတယ်
။ဒါတော့ကျွန်တော်တို့ကိစ္စတစ်ခုချင်းပုံမှန်မှုတည်တာပေါ့။ပြန်ယူထားလိုက်တယ်။ယူထားပြီးတော့မှအဲ့ဒီယူထားတဲ့ကုမ္ပဏီနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တစ်ခုမှတစ်ခုခုမှကိုယ့်ဘက်ကဘလောက်ပဲတန်တရားကြေအောင်လုပ်လို့အဲ့ဒါတရားဥပဒေတန်တရားနဲ့တိုင်ကြားတာပေါ်လို့စုံစမ်းတဲ့အခါမှာလှုပ်ထုံးလို့နေရတော့မှန်တယ်။သို့တော့တွေ့ဆုံချိန်တုန်းကဒီပစ္စည်းကိုယူထားတယ်ဆိုတာပေါ်လွင်တော့ဒီစီမံခန့်ခွဲမှုဆိုင်ရာအုပ်ချုပ်မှုပိုင်းဆိုင်ရာညွှန်ကြားချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်မလို့ဒါကျွန်တော်စီမံခန့်ခွဲနည်းလမ်းအရအရေးယူတာမျိုးဖြစ်လာနေတာပေါ့အဲ့တော့ကိစ္စတစ်ခုချင်းပေါ်မှာပဲမူတည်မှာပ
ါဒါပေမဲ့ဒီညွှန်ကြားချက်ဟာငွေကြေးပမာဏအတိုင်းအတာတစ်ခုသတ်မှတ်ထားတဲ့အတွက်တရားဥပဒေစိုးမိုးရေးအရဆိုရင်မဖြစ်သင့်ဘူးလို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုလ်လုံးမှုဆောင်အဖွဲ့ဝင်ဥပဒေရေးရာကော်မတီကတရားလွှတ်တော်ရှေ့နေဦးညံဝင်းကသုံးသပ်ပါတယ
်လက်ပေးလက်ယူမှုမှာတံပိုးဘလောက်ဆိုရင်လက်ပေးလက်ယူမှုမြောက်တယ်ဆိုတော့အဲ့ဒီလိုတံပိုးဖြတ်တဲ့အခွင့်အာဏာအဲ့ဒီလက်ပေးလက်ယူဥပဒေမှာပါလာကျွန်တော်သိတော့မပါဘူးမပါတဲ့အတွက်ဒီလိုထုတ်ပြန်တာဥပဒေရမှာတယ်လက်ပေးလက်ယူကပယ်ရိပ်ပင်ညာမဟုတ်လက်ပေးလက်ယူကျူတယ်ဆိုရင်လက်ပေးလက်ယူအကြောင်းတစ်ခုမှမူတည်ပြီးတော့အခွင့်အရေးပေးဖို့ဖေဗာရီစင်မပြည့်ပြည့်ဘာပဲဖြစ်ဖြစ်အဲ့ဒါဆိုရင်လက်ပေးလက်ယူမြောက်တယ်ဒီလိုတံပိုးသတ်မှတ်တယ်ဆိုတာကတော့ဥပဒေပြဋ္ဌာန်းချက်အရာမဟုတ်ဘူးလို့ဒီစားတရားဥပဒေစိုးမိုးရေးရပြောရင်ဒါမလုပ်သင့်ဘူးနော်ဥပဒေမှာအဲ့ဒါလို့လုပ်ဖို့အခွင့်အာဏာပေးထားတယ်လို့ကျွန်တော်တခါမှမချဘူ
းနိုင်ငံတော်သမ္မတကကျပ်ငွေ3သိန်းအထက်မှလက်ပေးလက်ယူလို့သတ်မှတ်ထားတာဖြစ်တဲ့အတွက်ကျပ်ငွေ3သိန်းအောက်တစိုးလက်ဆောင်တွေကိုသမ္မတကခွင့်ပြုတယ်လို့ဖြစ်နေကြောင်းဒါဟာလည်းလက်ပေးလက်ယူတစ်ခုပဲဖြစ်ကြောင်း NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကသုံးသပ်ပါတယ
်ဒီ3သိန်းနဲ့အထက်ငွေပေးလို့ရှိရင်လက်ဆက်လို့ယူဆရတယ်ဆိုတော့လာပြီးလိုက်ဆိုတော့သုံးသိန်းနဲ့ပဲဖြတ်လို့ရသလားဆိုတော့ဒီကုန်းကိုသမရကိုယ်တိုင်ဖြေရလိမ့်မယ်ဒီကိစ္စကိုကျွန်တော်တို့ဖြစ်မှာတော့ကျွန်တော်တို့ကကြည်တန်းအရာရှိတော့ဝင်ရှိတော့ဟုတ်ငွေကြီးလည်းပဲဒီကျွန်တော်တို့မသိနိုင်ဘူးလေဒါမှမဟုတ်လို့ပြလိုက်ယူတာမကင်းကြဘူးကြဟိုသူရင်းသူကနေသွားနေကြရရှိတာပဲလေအဲ့တော့ကျွန်တော်တို့မမြင်နိုင်တဲ့အပိုင်းတွေရှိလို့ project တွေမှာဆိုရင်လည်းပဲဒီလက်မပါဘဲနဲ့တော့လို့မရဘူးကြ discount တွေရှိတော့ဟုတ်ဒါတွေကတော့ဖြတ်သန်းခဲ့တဲ့ကာလတစ်ချောင်းမှာတော့ဒါတွေရှားနေရတာရှိပါတယ်ကင်းတဲ့တန်းကြီးမှာကင်းတဲ့အဖွဲ့အစည်းမှာတော့လက်ပေးလိုက်လို့မရှိဘူးဆိုတော့ဘယ်သူမှပြောလို့မရပါဘူး။ဒါပေမဲ့အခုဟာကြီးကတော့သုံးသိန်းနဲ့အပြည့်ဆိုတော့သုံးသိန်းနဲ့အောက်ကိုကင်းလို့ခွင့်ပေးတယ်ဆိုတော့ဈေးမူရပေးတာလေ၊ဈေးဥပဒေနဲ့ပေးတာလေ။မပေးရဘူးဆိုရင်ပြီးတဲ့ကိစ္စကိုသုံးသိန်းနဲ့မရဘူးတဲ့ခါကြတော့ကသုံးသိန်းဒီကတော့ပေးနိုင်တယ်ကွာလို့သမရကခွင့်ပြုလို့ဖြစ်မှာဘူးလားဗျာ။ဒါတော့ကျွန်တော်ကသိပြီးတော့ဝင်မကြပါဘူးဗျာ
။ဒီညွှန်ကြားချက်ကိုမတ်လ12ရက်နေ့ကပြည်ထောင်စုအစိုးရအဖွဲ့ယုံကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီညွှန်ကြားချက်အရမြမအစိုးရဝင်ကြီးတွေဒုတိယဝင်ကြီးတွေပြည်내ဝင်ကြီးချုပ်တွေပြည်내ဝင်ကြီးတွေနဲ့ဌာနဆိုင်ရာကထိတ်တန့်အကြီးအကဲတွေအတွက်စီမံခန့်ခွဲရေးဆိုင်ရာညွှန်ကြားချက်ဖြစ်တယ်လို့ဦးရထွတ်ကပြောပါတယ်ရှင်